Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်လာရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေလို့ American ပြည်ထောင်စုမြို့တော် Washington DC ကနေဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ VOE American တန်မြန်မာပိုင်းအစီအစဉ်ကနေ2018ခုနှစ် April 16ရက်တနင်္လာနေ့မဟာသကြံအတက်နေ့မနေ့ဖက်အစီအစဉ်လေးကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ရသလို Facebook အသုံးပြုကြသူတွေအတွက်လည်း VOE ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာအချိန်နဲ့တပြေးညီနားဆင်နိုင်ရပါတယ်ခင်ဗျာကျွန်တော်ဆမ်မိုးပါခုမနေ့ဖက်စီစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်ဗျသက်ပါဒီမနေ့ခင်းသတင်းတွေကိုကိုကြော်ကြော်သိနေတူကြီးညာပေးမှာပါနောက်ထပ်ဓာတုလက်နဲ့ထပ်ပြီးမတိုက်ခိုက်ဖို့အတွက်ဆီးရီးယားသမ္မတကိုကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကတရိပ်ပေးလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်နဲ့ကြက်တပရီနေမှာဗီယက်နမ်ကိုတည်ဝင်ခီးသွားရမှာပါပရီမီယံလိဂ်ချန်ပီယံဖျားဖလားကိုတော့မန်စီးတီးအသင်းကရသွားပါပြီဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုဆမ်မိုးဝင်
โอเคก็มาครับเนี่ยအခုမနေ့ခင်းနားဆင်ကြရမယ့်အစီအစဉ်တွေမှာဆိုရင်တော့
ဆိုတော့ဒီနေ့တကြံကတော့ဒီနေ့အားနဲ့လုံချုံကြီးယူထားတာမျိုးတွေ့ရပါတယ်ခိုင်ရန်ဖြစ်ပေါ်လာတွေပါတွေကတော့သုံးဆန်အတိုင်းတော်ဝက်ရှင်ဘွဲဆိုတော့နေပါရှိပါတယ်ဒါပေမဲ့
ဒါကတော့အတာတကြံကာလရန်ကုန်မြို့ရဲ့လုံချုံကြီးအခြေအနေတွေကိုကိုယ်တိုင်မျက်မြင်တွေ့ခဲ့ရသူတူဦးရဲ့ပြောပြချက်ပါသတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်မြမရေးစုနေကန်တွေ့ဆုံမေးမြန်းမှုအစီအစဉ်မြမပြည်ကပေးစာဒရင်သာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဘာတလွားထူးခြားစံပြသတင်းများစားတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
ဆီးရီးယားသမ္မတဘက်ရှာအယ်အစဒ်အနေနဲ့နောက်ထပ်ဓာတုလက်နဲ့တုံတိုက်ခိုက်မယ်ဆိုရင်အမေရိကန်ပြည်ထောင်စုကနောက်ထပ်ဒုံးကျည်တိုက်ခိုက်မှုတွေထပ်လုပ်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။စနေနေ့ကအမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ကဆီးရီးယားကဓာတုလက်နဲ့ဆက်ယုံ3ခုကိုဒုံးကျည်105လုံးပစ်ခတ်ခဲ့တာဖြစ်ပြီးဒါကမှဆီးရီးယားသမ္မတအစက်ကသဘောမပေါက်သေးရင်နောက်ထပ်အများကြီးပစ်ခတ်တာခံရမှာဖြစ်ကြောင်းဘလောက်သိငယ်တဲ့ဓာတုလက်နဲ့ဖြစ်ပါစေအသုံးပြုဖို့ခွင့်ပြုမှာမဟုတ်ကြောင်း Fox သတင်းဌာနကိုသမ္မတကြီးကပြောပါတယ်အခုဆီးရီးယားကိုဒုံးကျည်နဲ့ပစ်ခတ်မှုကလွန်ခဲ့တဲ့သတင်းပတ်တုန်းကလူပေါင်း40ကျော်ကိုသေဆုံးစေတဲ့ဓာတုလက်နဲ့တုံတိုက်ခိုက်တယ်လို့တန်လျာရှိမှုတို့တုံ့ပြန်တာဖြစ်ပြီးနောက်ထပ်တိုက်ခိုက်မှုလုံမလုံကိစ္စဟာဆီးရီးယားသမ္မတပေါ်မှာမူတည်နေပြီးလှုပ်ဆောင်မှုအလုံးကိုစောင့်ကြည့်နေတယ်လို့လည်းပြောပါတယ် CBS သတင်းဌာနမေးမြန်းခန်းမှာတော့ဆီးရီးယားမှာတပ်တွေချထားပြီးအာဏာရှင်အစိုက်ကိုပံ့ပိုးပေးနေတဲ့ရုရှားပေါ်မှာအရေးယူဒဏ်ခတ်မှုအစ်စ်တွေကိုတော့တနင်္လာနေ့မှာကြေညာဖို့ရှိကြောင်းနဲ့ဆီးရီးယားသမ္မတအစက်နဲ့သူ့ရဲ့ဓာတုလက်နဲ့တုံးဆဲမှုဆိုင်ရာကိရိယာတွေနဲ့ပတ်သက်နေတဲ့ဘဲကုမ္ပဏီကိုမဆိုအရေးယူမယ်လို့တမ်မတ်ကြီးကပြောပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဆီးရီးယားကအခုစင်းနှင်းတိုက်ခိုက်မှုကတိကျမှုရှိပြီးအကောင်းဆုံးလှုပ်ဆောင်နိုင်ခဲ့တယ်လို့သူ့ Twitter မှာရေးပါတယ
်အာဖဂန်နစ္စတန်နိုင်ငံဘက်ကနေတနင်္လာနေ့ကနဇက်ကိုကြော်ပြီးပြစ်ခတ်တာကြောင့်ပါကစ္စတန်ပြည်သူစစ်နှုတ်ဦးသေဆုံးပြီး9ဦးဒဏ်ရာရသွားတယ်လို့ပါကစ္စတန်နိုင်ငံကပြောပါတယ်ပြည်သူစစ်တပ်ဖွဲ့ဝင်တွေဟာအစွန်အပြားကခူရမ်ဒေသမှာပုံမှန်လက်လေစစ်ဆေးပြီးနဇက်ကိုခြံစည်းရိုးစခတ်ဖို့လိုအပ်တဲ့ပြင်ဆင်မှုတွေကိုလုပ်နေတဲ့အချိန်တဖက်ကနေပြစ်ခတ်တိုက်ခိုက်တာကိုခံခဲ့ရတာလို့ပါကစ္စတန်စစ်ဖက်ပြောခွင့်ရတူကပြောပါတယ်။ဂျင်နီကိုဖြေရှင်းဖို့အတွက်နှစ်နိုင်ငံစစ်ဖက်တာဝန်ရှိသူတွေဆက်သွယ်ပြောဆိုနေကြတယ်လို့ပါကစ္စတန်ကြီးတပ်ပြောခွင့်ရဘူချုပ်အာစစ်ကာဖူးကပြောပါတယ်။တဖက်နိုင်ငံနဲ့ဆက်မှာအာဖဂန်ရဲတပ်တအူထိခိုက်ဒဏ်ရာရတာမျိုးမဖြစ်အောင်ရှောင်ရှားဖို့အတွက်ပါကစ္စတန်တပ်ဖွဲ့တွေကအမျက်မှားဆုံးထိန်းသိမ်းလှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။ပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံကြားမှာအများအပြားဟိုဘက်ဒီဘက်အလွယ်တကူဖြတ်သွားနိုင်တဲ့နယ်စပ်အရှိကီလိုမီတာ 2600 နီးပါးရှိပါတယ်။
အာဖဂန်နစ္စတန်မြောက်ပိုင်းမှာပြစ်လုတဲ့အကြမ်းဖက်နှိမ်နင်းစစ်ဆင်မှုမှာ IS စစ်သည်ကြွ22ယောက်ကိုတုတ်တင်နိုင်ခဲ့တယ်လို့အာဖဂန်အထူးတပ်ဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်နေတဲ့ American အထူးတပ်ဖွဲ့ကပြောပါတယ်စစ်ဆင်ရေးကဧပြီလ7ရက်နေ့မှာပြစ်လုတာပါစစ်သည်ကြွတွေကသူတို့ရဲ့မဟာဗျူဟာအချက်အချာဖြစ်တဲ့ဂျိုဆန်ခိုင်ဒါဇပ်ဒေတာကိုခုခံကာကွယ်ဖို့ကြိုးစားခဲ့တယ်လို့ American စစ်တပ်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဧပြီလ9ရက်နေ့ကလည်း American လေကြောင်းတိုက်ခတ်ရမှာအာဖဂန်မြောက်ပိုင်းဒေတာရဲ့ IS တပ်မှူးနဲ့သူ့ကိုယ်ရံတော်တို့တေဆုံးခဲ့ကြတယ်လို့ပြောပါတယ်ဒီနှစ်ဆိုင်မန်းကစပြီးအာဖဂန်နစ္စတန်မှာ ISK တိုက်ခိုက်ရေးသမား60လောက်တေဆုံးခဲ့ရပြီးအများစုကဒါဇပ်ဒေတာကဖြစ်ကြောင်းလည်းပြောပါတယ
်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ဟာတရုတ်အစစ်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုပျုံယမ်းမြို့တော်မှာလက်ခံတွေ့ဆုံတယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်ပေကျင်းမြို့တော်ကိုကင်ဂျွန်ဝန်သွားရောက်ပြီးသတင်းနှစ်ပတ်လောက်ပဲရှိသေးတဲ့အချိန်မှာတရုတ်အစစ်မြင့်ကိုယ်စားလှယ်အဖွဲ့မြောက်ကိုရီးယားကိုသွားတာပါအနုပညာပွဲတော်တစ်ခုကိုတက်ရောက်ဖို့အတွက်အနုပညာအဖွဲ့တစ်ဖွဲ့ကိုတရုတ်ကွန်မြူနစ်ပါတီနိုင်ငံတကာရေးရာဌာနအကြီးအကဲဆောင်တောင်းကဦးဆောင်မိသွားတာပါ ခေါင်းဆောင်နှစ်ယောက်ဟာအရေးကြီးတဲ့နှစ်ဖက်သောသဘောတူညီချက်တစ်ခုကိုရခဲ့ကြပြီးဖိဆုံဘွဲကနေအကျိုးရှိတဲ့ရလဒ်တွေထွက်ခဲ့တယ်လို့ခင်ဂျွန်ဝန်ကပြောကြောင်းတရုတ်နိုင်ငံပိုင်စင်ဝါသတင်းဌာနကပြောပါတယ် ပြီးကြတဲ့လကသမိုင်းဝင်ခီးတစ်ခုအဖြစ်တရုတ်နိုင်ငံကိုကင်ဂျွန်ဝန်သွားပြီးတဲ့နောက်ပိုင်းတန်တမာရေးဖြစ်ထွန်းမှုတွေမှာအခုတွေ့ဆုံတာကနောက်ဆုံးထွက်လာတဲ့ဖြစ်ရပါပဲ။တရုတ်ခီးစဉ်တွင်ကင်ဂျွန်ဝန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ကတရုတ်နဲ့မြောက်ကိုရီးယားကြားနီးကပ်တဲ့မဟာမိတ်ဆက်ဆံရေးကိုဆက်ပြီးထိန်းသိမ်းသွားဖို့အရေးကြီးတယ်ဆိုတာထပ်ပြီးအတည်ပြုပြောဆိုခဲ့ကြပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်ဆန်သက်တာတွေကြောင့်နှစ်နိုင်ငံကြားဆက်ဆံရေးမပြေမလည်ဖြစ်ထားတာပါ။ကင်ဂျွန်ဝန်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အေပီလ29ရက်နေ့မှာတွေ့ဆုံမှုရှိပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မေလဒါမှမဟုတ်ဇွန်လမှာတွေ့ဆုံမှုရှိပါတယ
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိ light meter 32 kHz 9335 light meter 40 kHz 9683 light meter 48kilohertz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kilohertz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံချိုင်းဝန်ကြီးဒေါန်ဆန်းစုကြည်ကဗီယက်နမ်မွန်ကြီးချုပ်ငွင်ရှန်ဖူရဲ့ဖိတ်ကြားချက်အရဧပြီလ19ရက်ကနေ20ရက်နေ့အထိဗီယက်နမ်နိုင်ငံကိုတရားဝင်ခီးစင်လာရောက်မယ်လို့ဗီယက်နမ်အစိုးရရဲ့တရားဝင် Twitter စာမျက်နှာမှာဧပြီလ15ရက်နေ့စွဲနဲ့ဖော်ပြပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတရားဝင်သတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။ဗီယက်နမ်နဲ့မြန်မာတို့ကအစင်လာရခိုင်မာတဲ့မိတ်ဆွေတွေဖြစ်ကြကြောင်းနဲ့ဗီယက်နမ်လွတ်လပ်ရေးနဲ့ပြန်လည်ပေါင်းစည်းရေးအတွက်ရုန်းကန်ဂျိုးပန်းကာရာမှာမြန်မာဟာဗီယက်နမ်ကိုလှိုက်လိုက်လဲလဲကူညီပံ့ပိုးခဲ့တယ်လို့1985ခုနှစ်မှာဗီယက်နမ်နဲ့တန်တမန်ဆက်ဆံရေးစတင်ထူထောင်တဲ့ပထမဆုံးအရှိတောင်အာရှနိုင်ငံနိုင်ငံဖြစ်ကြောင်းလဲဗီယက်နမ်အစိုးရပိုင်း Voice of Vietnam VOV သတင်းတပုတ်မှာဖော်ပြပါတယ်2019ဩဂုတ်လထဲမှာနိုင်ငံတော်ခီးစဉ်ဖြစ် Vietnam Communist Party အထွေထွေအတွင်းမှုမြန်မာနိုင်ငံကိုလာရောက်ချိန်အတွင်းအပြည့်အဝပူးပေါင်းဆွေးမှုရှိတဲ့မိတ်ဆွေတွေဖြစ်နှစ်နိုင်ငံဆက်ဆံရေးတိုးမြင့်နိုင်ခဲ့တယ်လို့ဆိုပါတယ်။မနစ်ကနိုဝင်ဘာလတဲ့ဗီယက်နမ်မှာကျင်းပတဲ့ APEC အာရှပစိဖိတ်စီးပွားရေးပူးပေါင်းဆွေးမှုအဖွဲ့ထိပ်သီးညီလာခံကို APEC အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဗီယက်နမ်သမ္မတရဲ့ဖိတ်ကြားချက်နဲ့ဒေါန်ဆန်းစုကြည်တက်ရောက်ခဲ့တာပါ။2016အောက်တိုဘာမှာလည်းအဲ့ဒီချိန်ကသမ္မတတာဝန်ယူထားတဲ့ဦးထင်ကျော်ကဗီယက်နမ်သမ္မတဖိတ်ကြားချက်နဲ့နိုင်ငံတော်ခီးစဉ်ဖြစ်ဗီယက်နမ်ကိုသွားခဲ့ပါတယ်။နိုင်ငံခြားကုန်သွယ်ရေးဟာ2019မှာအမေရိကန်ဒေါ်လာ128တန်းကျော်ရှိတာမို့2016ကတည်းက52ရာခိုင်နှုန်းတိုးလာပြီးဗီယက်နမ်မှာမြန်မာမှာဒေါ်လာတန်း 2000 တန်းစီမံကိန်း 80 နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှာတော့တတ်တမမြောက်အကြီးဆုံးနိုင်ငံဖြစ်လာခဲ့တာပ
ါ။မောင်တော်ဒေသအကြံပေးဖြစ်စဉ်ကြောင့်နေရစွန့်ခွာသွားခဲ့ကြတဲ့မိသားစုဝင်တွေအနေနဲ့ပထမဆုံးပြန်လာတဲ့ဆိုတဲ့အစ္စလမ်ဘာသာဝင်မိသားစုဟာမြန်မာဘင်္ဂလားဒေ့ရှ်နိုင်ငံခြားကမြေခွေလေးမှာနေထိုင်ခဲ့ကြသူတွေဖြစ်တယ်လို့ဒုက္ခသည်ရေးရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးမိုဟာမက်အဘူခါလမ်က AFP သတင်းဌာနကိုပြောပါတယ်တဘောကတော့ဒီမိသားစုပြန်သွားတဲ့ကိစ္စမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတရားဝင်ပါဝင်ပတ်သက်တာမျိုးမရှိခဲ့ဘူးလို့ဆိုလိုတာပါပဲဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဆတ်ဒူဇမန်ခန်းကလည်းအမှန်တကယ်ကပြန်လည်ပို့ဆောင်ရေးလုပ်ငန်းကိုမဆရသေးပါဘူးလို့ပြောပြီးမိသားစုတစုတည်းပြန်သွားတယ်ဆိုတာကတော့အတိအပယ်ပြေးသွားတယ်လို့ဆောင်ချက်တခုမဟုတ်ဘူးလို့ AFP ကိုတင်းငွေနေကပြောပါတယ်ပြန်လည်ပို့ဆောင်ရေးလုပ်ငန်းဘယ်တော့စမယ်ဆိုတာကျွန်တော်တို့မသိပါဘူးဒီလူတွေကိုပြန်လက်ခံမယ်ဆိုတဲ့ယုံကြည်မှုမျိုးရဖို့အခြေအနေတခုကိုသူတို့ဘက်ကမဖန်တီးနိုင်သေးပါဘူးလို့လည်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကပြောပါတယ်မြန်မာပြည်ကြားရေးဌာနရဲ့ Facebook ပေါ်ကသတင်းထဲမှာတော့ပြန်လာတဲ့မိသားစုဝင်9ဦးကိုလိုအပ်တာတွေစစ်ဆေးပြီးတဲ့နောက်တမတ်ချက်နဲ့ညီတဲ့မိသားစုဝင်တွေကို National Verification ကပ်ပြားတွေနေချင်းပြီးလုပ်ပေးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့မိသားစုဝင်9ဦးတည်းကဘယ်နှဦးကို NV ကပ်ပြားထုတ်ပေးခဲ့တယ်ဆိုတာကိုတော့အတိအကျပြောမထားပါဘူး။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်ဘေးရန်ကင်းကင်းနဲ့ဂုဏ်သိက္ခာရှိစွာနေရရင်းပြန်နိုင်ရေးအတွက်မြန်မာနိုင်ငံဘက်မှာလုပ်စရာတွေအများကြီးရှိသေးတယ်လို့ကုလသမဂ္ဂကပြောထားပါတယ်။ဒုက္ခသည်တွေပြန်ပို့ရေးဆိုင်ရာလုပ်ငန်းမှုပေါင်းတစ်ခုကိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အပိသက်လှုပ်ဆောင်ပြီးသွားပြီလို့ဒုက္ခသည်ဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR ကပြောထားပြီးမြန်မာနိုင်ငံနဲ့သဘောတူညီချက်ရဖို့ညှိနှိုင်းနေတုံးပဲလို့တောက်ကြနေကပြောပါတယ်မြန်မာနိုင်ငံကခြေအနေတွေဟာဘေးရန်ကင်းပြီးဂုံတိတ်ခါရှိစွာနဲ့ရေရှည်ခိုင်မာတဲ့နေရပ်ပြောင်းခြင်းမျိုးဖြစ်မဲ့အခြေအနေမရှိသေးဘူးလို့လည်း UNHCR ကပြောထားပါတယ်
အမေရိကန်သမ္မတတဦးရဲ့ကတော်လည်းဖြစ်ခဲ့ပြီးအမေရိကန်သမ္မတတဦးရဲ့မိခင်လည်းဖြစ်တဲ့ဘာဘရာ ဘုရှ်ကျမ်းမာရေးအခြေအနေဟာတိတ်မကောင်းတော့ကြောင်းနဲ့နောက်ထပ်ဆေးကုသဖို့ထက်တသက်သားသားအနားယူဖို့ပဲဆုံးဖြတ်ခဲ့တယ်လို့သူမရဲ့ခင်မွန်းဖြစ်သူသမ္မတဟောင်း George H.W. Bush ရဲ့ယုံကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အသက်62နှစ်ရှိပြီဖြစ်တဲ့ဘာဘရာ ဘုရှ်ဟာမကြာသေးခင်ကပဲဆေးရုံတက်ပြီးဆေးကုသမှုတွေဇက်တိုက်ခံယူခဲ့ရတဲ့နောက်မှာမိသားစုနဲ့ရောဆရာဝန်တွေနဲ့ပါတိုင်ပင်ပြီးအခုလိုဆုံးဖြတ်ခဲ့တာလို့ပြောပါတယ်။ဘာ ောင့်စေကူတမှုဇက်တိုက်ခံယူခဲ့ရတယ်ဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားပေမဲ့သူမမှာ COPD ခေါ်အဆုတ်ရောဂါတစ်မျိုးနဲ့နှလုံးအားနည်းရောဂါတွေကြောင့်လို့ CNN သတင်းမှာဖော်ပြပါတယ်။ Barbara Bush က1989ခုနှစ်ကနေ1993ခုနှစ်ထိတာဝန်ယူခဲ့ရတဲ့ American ရဲ့40ဆမြောက်သမ္မတကတော်ဖြစ်ခဲ့တယ်လို့43ဆမြောက်သမ္မတ George W. Bush ရဲ့မိခင်လည်းဖြစ်ပါတယ်။
ဒီနှစ်ဘောလုံးရသည့် Premier League Champion ဖလားကို Man City အသင်းရသွားပါပြီ။တနင်္ဂနွေနေ့က Old Trafford မှာကန်တဲ့ Manchester United နဲ့ West Brom တို့ပွဲမှာ Manchester အသင်းတကူးကူးမရှိနဲ့ရှုံးသွားတာကြောင့် Man City Champion ဖြစ်သွားတာပါ။စနေနေ့ကပွဲမှာ Man City အသင်းကစပါးအသင်းကို3-2နဲ့နိုင်ရပြီးတဲ့နောက်33ပွဲစီကန်ပြီးချိန်မှာ Man City က88မှတ်နဲ့ Manchester က82မှတ်ရထားပါတယ်။ဂိုးအရေအတွက်ကြွားချချက်ကလည်းရှိနေတာကြောင့် Manchester အနေနဲ့အခုရှုံးသွားတဲ့ West Brom နဲ့ပွဲအပွားအဝင်လက်ကျန်ပွဲအားလုံးကိုနိုင်ရဖို့လိုတာပါ။ဒါအပြင်မန်စီးတီးကလက်ကျန်ပွဲအားလုံးကိုရှုံးဖို့လည်းလိုပါသေးတယ်။ဒါကြောင့်လည်းအခုရှုံးပွဲဟာမန်ချက်အတွက်ချန်ပီယံဖြစ်ဖို့အိမ်မက်ကိုလုံးဝရိုက်ချုပ်လိုက်တာဖြစ်တယ်လို့မန်စီးတီးအတွက်တော့ချန်ပီယံဖလားကိုပိုင်ပိုင်စုပ်ကိုင်ခွင့်ရသွားစေတာပါပဲ။မန်စီးတီးအသင်းချန်ပီယံဖြစ်သွားတဲ့အတွက်အသင်းမန်နေဂျာပက်ဂွာဒီယိုလာဟာလည်းအင်္ဂလန်ပရီးမီးယားလိဖလားကိုရအောင်ယူပေးနိုင်တဲ့ပထမဆုံးစပိန်နိုင်ငံသားမန်နေဂျာဖြစ်သွားပါပြီ။ဒီနှစ်ဘောလုံးရသည့်တခြားမန်စီးတီးဟာ93ဂိုးသွင်းယူခဲ့ပြီးအခုချိန်ထိဆိုရင်ရှုံးပွဲ2ပွဲပဲရှိပါသေးတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနဲ့ဒီဇင်ဘာလတွင်18ပွဲဆက်တိုက်အနိုင်ရခဲ့တာကလည်းချန်ပီယံဖြစ်ဖို့လမ်းကြောင်းပေါ်ရောက်သွားစေခဲ့တာပါ။မန်စီးတီးအသင်းအနေနဲ့ပရီးမီးယားလိမှာနောက်ထပ်ဆန်ချိန်သစ်တွေတင်ဖို့အခွင့်အလမ်းတွေလည်းရှိနေပါတယ်။လက်ကျန်ပွဲ9ပွဲမှာ6မှတ်ရတဲ့ဆိုရင်ကိုပဲပရီးမီးယားလိတန်းတစ်လျှောက်အမှတ်အများဆုံးရတဲ့ဆန်ချိန်တင်မှာဖြစ်တယ်လို့နောက်ထပ်12ဂိုးထပ်သွင်းနိုင်တာနဲ့ဂိုးအများဆုံးသွင်းတဲ့ဆန်ချိန်သစ်ကိုလည်းတင်မှာဖြစ်ပါတယ်။2012နဲ့2014ဘောလုံးရာသီတွေမှာချန်ပီယံဖြစ်ခဲ့မှုတဲ့မန်စီးတီးအတွက်အခုဒီချိန်ဟာ3ချိန်မြောက်ချန်ပီယံဖလားကိုအနိုင်ရလိုက်တာပဲဖြစ်ပါတယ်ခင်ဗျာ။
ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုကျော်ကျော်သိန်းတို့ကြီးညာသွားခဲ့ကြတာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းလွှာတပုတ်ကိုနားဆင်ရပါမယ်။အခုနှစ်ရန်ကုန်တကြံမှာလုံခြုံရေးကိုအထူးတင်းကျပ်ထားသလိုတိုင်းအစိုးရကပထမဆုံးအချိန်ကျင်းပတဲ့လမ်းလျှောက်တကြံဟာလည်းအတော်စီကားတယ်လို့ကိုယ်တိုင်သွားကြည့်ခဲ့တဲ့ VOE သတင်းတောက်ကပြောပါတယ်။အင်းဒီချင်းထိုင်းနိုင်ငံချင်းမိုင်မျိုးကတကြံပွဲမှာတော့လုံုံရေးတင်းကျပ်နေတဲ့အထက်ကရက်တော့ပြီးတော့စိုက်ကယ်မောင်းနေတာကြောင့်ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားတွေတော်တော်များများရှိနေပါတယ်ဒီအခြေအနေတွေကိုစူးစီးပြီးတော့မတ်အင်ဂျင်နီယာကပြောပြပါလိမ့်မယ်ခင်ဗျာ
ဒီနေ့ထူးထူးခြားခြားစတင်ကျင်းပတဲ့ရန်ကုန်မြို့အနှံလမ်းလျှောက်တကြံပွဲတွေမှာလူအများပြားပျော်ပျော်ရွှင်ရွှင်နဲ့ပါဝင်ဆင်နွှဲကြပြီးအထူးပဲစီကားနေပါတယ်မနေ့ကတကြံအကျက်နဲ့ရန်ကုန်မြို့တော်ခမရှိရောက်ရှိနေတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစီသူကလည်းတကြံပွဲတော်လုံခြုံရေးအခြေအနေတွေကိုအခုလိုပြောပြပါဗျ
။လုံခြုံရေးကိစ္စကတော့ဒီရဲအင်အား9000လောက်သုံးတယ်လို့တကြံမတိုင်းရင်မှကြီးညာထားတယ်ဗျ။ကြီးညာတဲ့အတိုင်းပဲတချို့နေရာတော်တော်များများလူစီကားတဲ့မန္တပ်အကြီးကြီးတွေနောက်တချို့လမ်းတွေရဲ့မန္တပ်အသေးလေးတွေမှာလည်းရဲအင်အားတွေချို့တွေ့ရတယ်ဗျ။ဒီနေ့မှာနည်းနည်းပို့ပြီးတော့ထူးခြားတာကစီးပွားရေးမန္တပ်တွေကိုလည်းပြန်ပြီးတော့ခွင့်ပြုလာတယ်ခွင့်ပြုလာတဲ့အတွက်အဲ့ဒီနေရာတွေမှာလည်းလုံခြုံရေးတွေချထားတယ်စီးပွားရေးမန္တပ်တွေပြန်ပြီးခွင့်ပြုတော့အဲ့ဒီနေရာတွေမှာလူငယ်တွေလည်းလာကြတော့လူများတယ်အဲ့ဒီနေရာတွေမှာလည်းလုံခြုံရေးတွေကျွန်တော်တို့တွေ့ရတယ်နောက်ပြီးတော့မြို့နယ်အလိုက်ဒီမှာလည်းဒီဗဟုမန္တပ်ဆိုတာတွေရှိနေတော့အဲ့မှာလည်းလူတွေကလာကြတယ်ပျော်ကြတယ်ဆိုတော့အဲ့ဒီမှာလည်းလုံခြုံရေးအင်အားတွေတွေ့ရတယ်ဗျဆိုတော့ဒီနေ့တကြံကတော့အင်းနဲ့အားနဲ့လုံခြုံရေးယူထားတာမျိုးတွေ့ရပါတယ်ခိုင်ရန်ဖြစ်ပေါ်လာတွေပါတွေကတော့သုံးဆန်အတိုင်းတဝက်ရှင်ဘွေးဆိုအနေပါရှိပါတယ်ဒါပေမဲ့လူအသေးပြောက်တော့ခုချိန်ထိတော်တော်လေးကိုမကြားရသေးပါဘူးခင်ဗ
ျအရင်နှစ်ကတကြံမန်းနဲ့ဆောက်လုပ်ဖို့ရန်ကုန်တိုင်းအစိုးရကကန့်သက်ခဲ့ပေမဲ့ဒီနှစ်မှာတော့အဲ့ဒီလိုအကန့်အသတ်မျိုးတွေမရှိတော့ဘူးလို့တကြံပွဲစီစဉ်သူတွေကပြောပါတယ်ဒါအပြင်တကြံတန်ချက်တွေကိုစီကံတင်းကျပ်မယ်လို့အစိုးပိုင်းကသတင်းတွေထွက်ခဲ့ပေမဲ့နောက်ဆုံးမှလွတ်လွတ်လပ်လပ်ဖျော်ဖြေခွင့်ရခဲ့ကြောင်း VOA သတင်းတောက်ကိုစီသူကပြောပါတယ်မြန်မာအိမ်နီးချင်းထိုင်းနိုင်ငံကတကြံပွဲမှာလည်းမြန်မာအလုတ်သမားတွေပျော်ရွှင်စွာဆင်နွှဲကြပါတယ်။ဒါပေမဲ့ချင်းမိုင်မျိုးကတကြံပွဲမှာတော့လုံခြုံရေးတင်းကျပ်နေတဲ့အထက်ကအရက်သေးစာမူးယစ်ပြီးစိုက်ကယ်မောင်းနေမှုနဲ့ဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံသားအများအပြားရှိခဲ့ကြောင်းချင်းမိုင်တက္ကသိုလ်ကမြန်မာကျောင်းသူတအူးကနေ VOA ကိုအခုလိုပြောပါတယ
်။ဖမ်းဆီးရတော့ရှိရတယ်။ကျောင်းသားတွေလည်းအလိုမရဘူး။ကျွန်တော်ဖမ်းတယ်အခုတော့ကျောင်းမှာရှီယံမျိုးကျောင်းသားနှစ်ယောက်တောင်ကအထုပ်ခဲရောက်နေအရေးတော့ပြီးတော့အဆိုင်ကြီးကြီးရတာအဆစ်ခံရတယ်မြန်မာတွေကတော့အထုပ်ထဲမှာအများကြီးပဲအခုရက်ပိုင်းမှာအများဆိုရှင်တော့ဟိုအရက်မူပြီးတော့အဆိုင်ကြီးမောင်းလို့ရှင်ဒံကြီးက2000လောက်နဲ့အကြည့်အခုဆို1000ကျော်ရောရုံးတက်တဲ့အထိပါရောက်နေ
ထိုင်းနိုင်ငံမှာအရက်တောက်ပြီးစိုက်ကဲနဲ့မော်တော်ယာဉ်မောင်းနှင်မှုကိုအဓိကထားပြီးပြစ်ဒဏ်ကိုတိုးမြှင့်ထားသလိုအခုလိုတကြံကာလမှာရင်တိုက်မှုကြောင့်တေဆုံးတဲ့လူဦးရေများလာတဲ့အတွက်အာဏာပိုင်တွေကတင်းတင်းကြပ်ကြပ်ကင်တွယ်လာတာဖြစ်ပါရဲ့ရှင
်။မှန်ကြီးနဲ့ပြုတ်ပြတ်သွားတာဖြစ်ပါတယ်။အခုတော့ VOA ဝိုင်းတော်သားတွေရဲ့တကြံတီးလက်ဆောင်တချင်းတပူကိုနားဆင်ကြအောင်ပါ။အခုရင်ဆုံးတော့မြမလူခွင့်ရေးနဲ့နိုင်ငံတကာရှုထောင့်ဆိုတဲ့မြမအရေးဆွေးနွေးခန်းကိုအရင်ဆုံးတင်ဆက်ပေးပါမယ်။မြမနိုင်ငံမှာလူမျိုးတုံးတက်ဖြတ်မှုတွေလှုပ်ဆောင်နေဆိုတဲ့ဆွဆွဲမှုတွေကြောင့်ဘလို့အကျိုးဆက်တွေမြမအစိုးရဘက်မှာတက်ရောက်နိုင်မှာတလေ။အမေရိကန်ပြည်ထောင်စုမှာလူခွင့်ရေးဘာသာနဲ့မဟာဘွဲ့အတွက်ပညာသင်ယူနေတဲ့ Fulbright ပညာတော်သင်ကျောင်းသူမတ်အိမ့်တီရီသူကိုကိုငင်းညံကမေးမြန်းထားတာကိုနားဆင်ပါခင်ဗျာ။
Peace and conflict in Burma ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲကိုလာရောက်ပင်တိုင်ဆွေးနွေးသူတယောက်အနေနဲ့လာရောက်ဆွေးနွေးတယ်လို့ကျွန်တော်တို့သိထားပါတယ်ဆွေးနွေးပွဲမှာနိုင်ငံတကာကမြန်မာနိုင်ငံရဲ့ပြည်ပခအပေါ်သူတို့ဘယ်လိုရှုမြင်သုံးသပ်ကြပါလဲခင်ဗျာ
ပြည်တွင်းမှာတကယ်လက်ရှိဒီလှုပ်ရှားနေတဲ့သူတွေပေါ့နော်တကယ်မြေပြင်ကိုအခြေအနေကိုသိတဲ့သူတွေပေါ့နော်ပြည်နိုင်ငံတကာမှာဆိုလို့ရှိရင်လည်းဒီလက်ရှိအခြေအနေဘင်္ဂလားဒေ့ရှ်ကိုတွားကြတယ်အဲ့ဒီအခြေအနေတွေကိုပြန်ပြီးတော့ဆွေးနွေးတယ်သုံးသပ်တယ်ပေါ့နော်များသောအားဖြင့်တော့ဒါကတော့အပြေရှားတဲ့သဘောပေါ့နော်တန်မတ်ကြီးမြန်မာတန်မတ်ကြီးဦးအောင်လင်းကလည်းတက်ရောက်တယ်ပြီးတော့မြန်မာတန်ယုံဘက်ကလည်းအရန်အပြုသဘောဆောင်ပြီးတော့ပေါ့နော်လူလူလားလားနဲ့နိုင်ငံတကာနဲ့ဟိုဒီကိစ္စပေါ်မှာပေါ့နော်ရခိုင်ကိစ္စကိုရခိုင်ရေးကိစ္စကိုဆွေးနွေးခြင်းနဲ့အပြေရှားခြင်းတဲ့သဘောပေါ့နော်အားလုံးကတော်တော်များများကတော့ရှိနေတယ်ပေါ့နော်ဘလိုမျိုးအခက်အခဲတွေရှိနေတယ်ဆိုတဲ့ဟာလေးကိုတင်ပြသွားတယ်ပြီးတော့မြေပြင်ချင်းတွေမှာဘလိုမျိုးရှိတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာမှာမြင်တဲ့အမြင်နဲ့ပြည်တွင်းအမြင်နဲ့အမြင်တွေကပေါ့နော်တော်တော်ကွဲပြားနေတာကွဲပြားနေတာဖြစ်တဲ့အတွက်ကြောင့်မလို့လေအဲ့ဒါပြန်ပြီးတော့အချင်းချင်းဖလှယ်ကြတဲ့သဘောမျိုးပေါ့နော်အဲ့ဒါမျို
းအဲ့ဒါဆိုရင်မြန်မာပြည်မှာပေါ့နော်ဖြစ်နေတဲ့ပြိပခါတွေကမြန်မာပြည်မြောက်ပိုင်းရှမ်းပြည်နယ်ဘက်မှာလည်းဖြစ်နေတယ်အခုရခိုင်ပြည်နယ်မှာလည်းဖြစ်နေတယ်ပေါ့နော်အဲ့ဒီနေရာမှာဒီရခိုင်ကိစ္စကိုရခိုင်ကိစ္စကိုပေါ့နော်ဒီနိုင်ငံတကာမှာအာယုံစိုက်ပြီးတော့ပို့ပြီးတော့ပြောနေကြတာကိုတွေ့ရပါတယ်အဲ့ဒါဘာကြောင့်ပါလဲမသိဘူ
းအချက်တစ်ခုကကြတော့ရှင်ပေါ့နော်မြန်မာနိုင်ငံမှာတခြားပြိပခါတွေဖြစ်နေရဆိုတဲ့ဟာကိုနိုင်ငံတကာကတိတ်မသိကြတာလည်းရှိတယ်ပေါ့နော်ဒီပြည်တွင်းစစ်တွေဖြစ်နေရကျမတို့ဒီအရှေ့မြောက်ပိုင်းမှာအဲမြန်မာပြည်မြောက်ပိုင်းမှာဖြစ်နေဒါပေမဲ့တိတ်မသိကြဘူးပေါ့နိုင်ငံကစာမျက်နှာမှာတိတ်မရောက်ဘူးဒါပေမဲ့ရခိုင်မော့ရခိုင်ရိုဟင်ညာကိစ္စကြောက်ရှင်ပို့ပြီးတော့ပေါ့နော်ထိရောက်တဲ့ပို့ပြီးတော့တိကြရပေါ့နော်ဘာလို့လဲဆိုရှင်ဒီဟာကဟို stateless ဖြစ်နေတာပေါ့ဒီနိုင်ငံခိုးလုံးမှုမရှိဘူးပြီးတော့နောက်ကလက်ရှိချိန်မှာကြောက်ရှင်လူရန်အများကြီးပေါ့ Bangladesh နဲ့ဇက်ကိုထွက်သွားရတယ်အဲ့လိုအချိန်ကြီးကြောက်ဒါ humanitarian လူသားချင်းစာနာထောက်ထားမှုဆိုင်ရာပြိပခါဖြစ်နေတဲ့ခါကျပို့ပြီးတော့အာယုံစိုက်တာလို့မြင်တယ်ပေါ့နော
်ပြိပခါတွေနေရာအနှံ့မှာဖြစ်နေတဲ့ရခိုင်ပို့ပြီးအာယုံစိုက်တယ်ဆိုတာဒီလူအများကြီးထွက်သွားလို့ပေါ့နော်ဒီလူအများကြီးထွက်တဲ့အကြောင်းကလည်းရခိုင်မြောက်ပိုင်းမှာလက်နက်ကိုင်အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့အခြေအနေရှိပါတယ်เนาะအဲ့ဒါတခြားနေရာတွေမှာလည်းဒီဥပမာရှမ်းမြောက်တို့ကချင်ပြည်နယ်တို့မှာလည်းလက်နက်ကိုင်အကြမ်းဖက်မှုတွေရှိပါတယ်အဲ့တော့အဲ့ဒီနှစ်ခုဟာဘယ်လိုကွာခြားလဲမသိဘူးခင်ဗျာ
2019တိုက်ခိုက်မှုမဖြစ်ခင်မှာကြာလို့ရှင်ကြတော့ဒီရခိုင်ပြည်နယ်မှာလည်းလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဒီအရှေ့မြောက်ပိုင်းပေါ့နော်မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာရှိတဲ့ပြိပခါတွေမှာလည်းလူလူခွင့်ချိုးဖောက်မှုရှိတာပေါ့နော်များသောအားဖြင့်တော့ဒီဟာတိုက်ပွဲတွေဖြစ်နေတဲ့အခါကျတော့ဒီအရှေ့မြောက်ပိုင်းမြန်မာနိုင်ငံမြောက်ပိုင်းအရင်ပြောမယ်ပေါ့နော်အဲ့မှာကျတော့သူ့ရဲ့လူခွင့်ချိုးဖောက်မှုပုံစံပို့ပြီးတော့ဒီစစ်ပွဲကာလအတွင်းမှာဖြစ်တဲ့လူခွင့်ချိုးဖောက်မှုပုံစံလေးပေါ့နော်ဥပမာတိုက်ပွဲဝင်နေအချင်းချင်းမှာတိုက်ကြတဲ့အခါမှာပေါ့နော်မြန်မာစစ်တပ်ကရောဒီဘက်တခြားတိုင်းသားလက်နက်ကိုင်စစ်တပ်လေးရပေါ့နော်အဲ့ဒီအချိန်မှာသူတို့တိုက်ရွာသူရွာသားလေးပေါ့အဲ့မှာရှိတဲ့ဒေသလူတွေကခံရတည်သူတွေရဲ့အကူအညီချိုးဖောက်မှုတွေကကျောင်းရှင်ဒီစစ်ပွဲနဲ့သက်ဆိုင်တဲ့ဟာမျိုးပေါင်းမှာပေါ်တာဆွဲခံရတာမျိုးလေဒီငေးမြုံပိုင်းကိစ္စမျိုးလေဒါမှမဟုတ်လို့ရှင်ဒီအတ္တမအကျင့်ခံရတဲ့မှုလေပေါ့နော်အဲ့လိုမျိုးအရာလေးကပို့ပြီးတော့အများတာပေါ့နေ့စဉ်နေ့တိုင်းသူတို့ကြုံရတယ်ပေါ့နော်ဒါပေမဲ့ရခိုင်မှာကျောင်းရှင်ဒီ2019အရေးကိစ္စမဖြစ်ခင်2012မဖြစ်ခင်เนี่ยအရင်ကနေကနေပြီးတော့ပေါ့နော်ဒီမွတ်စလင်တွေကြုံတွေ့နေရတာကျောင်းရှင်ပို့ပြီးတော့ဒီချောက်သွားလို့မရဘူးပေါ့တနေရာသွားလို့မရဘူးဒီပညာရေးစီးပွားရေးနဲ့ပတ်သက်ပြီးလို့ရှင်ပေါ့နော်သူတို့အခွင့်အရေးတန်းတူမရဘူးပေါ့နော်ဒါပေမဲ့လည်းအဲ့လိုပြောလို့ရခိုင်လူမျိုးတွေမှာလည်းဟိုပို့ပြီးတော့ကောင်းမွန်တဲ့ဟာမျိုးရနေတာမျိုးတော့မဟုတ်ဘူးပေါ့နော်ဒါဒီပြည်နယ်တစ်ခုလုံးကဆင်းရဲမွေးတည်တဲ့အခါကျတော့သူတို့မှာ ပညာရေးကျမကြီးနှုတ်ဝေအကုန်လုံးကတော့နှင်းကြပါတော့ဒါပေမဲ့ဒီမွတ်စလင်တွေကြတော့ဘာပို့ပြီးအခက်အခဲရှိလဲဆိုရခါကြတော့သူတို့ကဒီပာမစ်ရှင်တွေအများကြီးလိုရတယ်ဒီခွင့်ပြုချက်တွေအစစ်အစစ်နဲ့ဆိုရခါကြဒါပို့ပြီးအခက်အခဲရပါတော့ဒါပေမဲ့ဒီအခုကိစ္စမှာကြတော့2019မှာကြတော့ရှင်ဒီတစုတစ်ဖွဲ့တော့ပေါ့နော်သူနေဒီအစာဆွဲလက်နက်ကင်ဖွဲ့နေပြောရှင်ဒီဆိုရစစ်တပ်နဲ့ဟို ရဲထဏာလေးပေါ့နော်တိုက်ခိုက်တယ်အဲ့ဒါမျိုးဖြစ်တဲ့ခါမှာအဲ့ဒါကိုနှိမ်နေတဲ့ခါမှာစစ်တပ်ကကြတော့ပေါ့နော်အလုံးရင်းနေပေါ့နော်အဲ့လိုလုပ်တယ်ဒါပေမဲ့မတူတာတကူကပေါ့နော်တခြားနေရာလေးမှာလည်းလုပ်ပေမဲ့ဥမာကချင်းနဲ့တိုက်တယ်ပေမဲ့လည်းကချင်း ကွာမယ်လို့ထင်တယ်ပေါ့နော်အဲ့ဒါအကြောင်းမလို့လဲနိုင်ငံတကာကပေါ့ညင်တဲ့အမြင်ကကွာတယ်လို့မြင်ပါတယ်ဒီပြိပခါတွေကိုပေါ့နော်ဖြည့်ရှင်းဖို့အတွက်ဘယ်လိုလက်တွေ့ကြတဲ့ချင်းကက်လှုပ်ဆောင်မှုမျိုးအကြံပေးခြင်းပါလဲအခုကကြာနိုင်ငံတကာကြတော့လဲတစ်ဖက်တစ်ခါလေကြတော့လဲသူတို့လဲသတင်းချက်လည်းမရဘူးပေါ့နော်အပြည့်အစုံမရဘူးမြေပြင်ခြေနေဘူးပေါ့ဘာလို့လဲဆိုတော့မြန်မာဆိုရပါလဲဒီဘက ဟာကြလဲခက်တယ်မြေမဖြစ်ဘူးဆိုတာညင်းဖို့လဲခက်တယ်ပေါ့နော်အဓိကကြောက်ရှင်ဒီညအောင်ဖွင့်ပေးပြီးရောပေါ့နော်အဲဒီဘက်လိုက်မှုကင်းတယ်ပေါ့နော်လွတ်လွတ်လပ်လပ်ဆိုဆုံးစမ်းစစ်ဆေးမှုလေးပေါ့နော်လွတ်လွတ်လပ်ဟာလေးတွားခွင့်ပေးရမယ်လို့ထင်တယ်မဟုတ်လို့ရှင်ညာအခုလိုပဲပေါ့နော်တစ်ဖက်နဲ့တစ်ဖက်တစ်ဖက်ကလည်းဖြစ်တယ်ဆိုပြီးတော့ပြောတယ်တစ်ဖက်လည်းမဖြစ်ဘ the me, banyas, muacha me, me, solution more, begons almost over, the danger lady, Yashibo, Yaji at the town low, a coach near Bab Chitiness, so at a bono, Dinialio, talking to line up, Bobby or bono, the lam, I may bono, and Mura Timare.
Luke, ye, Commissioner Mingy, Zai El Hussein, Yama, Nanga, Soyao, the ICC, ma, the Yasway, Nang, Lopo, Titan. Genocide or ethnic cleansing or so so any how jaro and then better be about your genome.
A good daro, the Roman Anganagama, the soya, the Kulatamai bono, dona daro to ethnic cleansing or donebo, Yama, the American ama ethnic cleansing. Palo ethnic cleansing no dona association, ethnic cleansing cigar or a man or tea or toa. ကျမတို့တိတ်ခါပိုင်းရပါတော့ဒီတိတ်ခါပိုင်းဆိုင်ရာအရ၃နှစ်စကလုံးမျိုးဖြစ်တယ်ပေါ့နော်သူ့မှာဥပဒေအရနိုင်ငံတကာဥပဒေမဟုတ်ဘူးသူကနိုင်ငံတကာဥပဒေနဲ့ဒီနိုင်ငံတစ်ခုဒီ ethnic cleansing ဖြစ်လို့ဟိုနိုင်ငံခေါင်းယုံမှာတရားစွဲရမျိုးလုပ်လို့မရဘူးပေါ့နော်ဘာဖြစ်လို့ဆိုဥပဒေ မဟုတ်ဘူးပေါ့နော်သူက morally ပေါ့ morality တိတ်ခါပိုင်းဆိုင်ရာရအချင်းတိတ်ခါပိုင်းဆိုင်ရာရပြောတာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်တယ်အဲ့ဒါဒါပေမဲ့ဒီနိုင်ငံတကာကလည်း genocide ဆိုတဲ့ဟာပေါ့နော်တုံးနေဟာလူမျိုးသုံးတပ်ဖြတ်မှုဆိုတဲ့ဟာကိုတုံးနေဟာလည်းအရန်ကိုသတိထားပြီးတုံးနေပေါ့နော်တော်တော်များလည်းသတိထားပြီးတုံးမှရတာပေါ့ဘာလို့လဲဆိုတော့ဥပဒေပိုင်းဆိုင်ရာလေးဖြစ်နေတဲ့အတွက်ကြောင့်မို့လို့ကျမတို့က genocide လို့ပြောမယ်ဆိုရင်တတ်တည်ပြပေါ့အရန်အများကြီးလိုတယ်ပေါ့ဥမာဒီတရားဝင် UN မှာလုပ်ထားတဲ့အတိမတ်ပြုထားတဲ့ပေါ့နော်အတိမတ်ပြုထားတဲ့ genocide ဆိုလို့ရှင်တယ်ပေါ့နော်သူကတပ်ဖြတ်မှုပေါ့နော်ဒီမဟုတ်ဘူးကျမတို့နိုင်ငံသူတွေတော်တော်များများလူမျိုးသုံးတပ်ဖြတ်မှုဆိုလို့ရှင်လူတွေအကုန်လုံးတက်လိုက်တာပေါ့နော်အကုန်လုံးတက်အဲ့လိုမျိုးသူကဥပဒေကြောင့်ရှင်အကုန်လုံးတက်เสียမလို့တစိ့တစ်ပိုင်းဖြစ်စီပေါ့နော်အကုန်လုံးဖြစ်စီပေါ့နော်ပြီးလို့ရှင်နောက်တစ်ခုကကြောင့်ရှင်သူကဒီလူမျိုးတစ်မျိုးဖြစ်တည်မှုတွေကိုဖျောက်ဖျက်တာကြီးလဲပါတာပေါ့နော်တက်တာတင်မဟုတ်ဘူးပေါ့ပြီးတော့နောက်တစ်ခုအဲ့မှာအဓိကနိုင်ငံတကာခုံရုံးနေမှာလေပေါ့နော်ဒီအပြစ်ချမှတ်တဲ့ခါမှာဒီပေါ်ထုတ်တဲ့ခါမှာအဓိကအခက်ခဲပေါ့နော်စင်ခုံမှုကကြာရှင် intent ပေါ့နော်ဒီဒါဒီစိတ်လိုလဲရနဲ့လောက်တာမျိုးပေါ့နော်ရည်ရွယ်ချက်ရှိရှိနဲ့လောက်တယ်ဆိုတဲ့ဟာမျိုးအဲ့ဒါမျိုးတက်တည်ပြဖို့ကကြတော့ခတ်တာပေါ့နော်အဲ့ဒါကြောင့်မလို့လေတော်တော်များများ genocide ဆိုတာတုံးမွားပေါ့နော်အရန်ဟိုတတိထားကြတာလို့မြင်တယ်ပေါ့နော်ဒါမြင်လေ ethnic cleansing ပေါ့အဲ့ဒါကြတော့moral value ရပေါ့ဒါကျင့်ဝတ်ပိုင်းဆိုင်တိတ်ခါပိုင်းဆိုင်ရဂီယူဆိုင်တယ်ပေါ့เนาะအဲ့လိုမျိုးအတိတ်ပဲမျိုးပြောတာပေါ့เนาะဒါပေမဲ့ခြုံမြောက်ပြောမယ်ဆိုရင်တော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ကိစ္စတွေရောဒီတခြားမြောက်ပိုင်းပေါ့เนาะမြန်မာပြည်မြောက်ပိုင်းမှာဖြစ်နေတဲ့ကိစ္စတွေရောအားလုံးကဒီ crime against humanity ပေါ့လူဒီ
လူသားတို့
ပေါ့ကျွလုံးနဲ့ရာဇဝတ်မှုတွေပေါ့เนาะအဲ့လိုမျိုးလို့ပြောလို့ရတာပေါ့เนา
ะဟုတ်ကဲ့ပါမသိဘူးအခုလိုလာရောက်ဖြည့်ကြပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ်
ကိုငင်းချမ်းတင်ဆက်တဲ့မြန်မာအရေးတွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့ VOA ဝိုင်းတော်သားတွေရဲ့အတာတကြံလက်ဆောင်တေးတပုတ်ကိုနားဆင်အောင်ပါဝိုင်းစုခိုင်တင်းတည်ဆူထားတဲ့ဇာတာဆိုတဲ့တည်တရှင်ဖြစ်ပါတယ VOA American တန်ရဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတောတာရှင်လူဦးဆက်လက်ပြီးတော့နားဆင်နေကြတာကတော့ VOE မြန်မာပိုင်းရဲ့တင်းနှံနေမနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ24 kHz 1113ညလိုင်းဒိုမီတာ40 kHz 4443ညလိုင်းဒိုမီတာ51 kHz 5805တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ရင်းနှီးမှုအရဆုံးလို့ယူဆနိုင်တဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့တက်မတော်ကြားထိတွေ့တိုက်ပွဲတွေစဖြစ်လာပြီးတစ်ဖက်နဲ့တစ်ဖက
်ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းသတင်းသုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ရပါမယ်အဲ့ဒီပြင်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကမ္ဘာတလွှားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်နားဆင်ပါဗျာ
သာသွင်းဒီပွဲမြို့မြို့ကြွားကြွားစီရိုဒဏ်ညာမဆဲနှူးတူလာလောကကြီးမှာပျော်ရဲ့ဗျာအတာပွဲမှာဆုံတွေ့ရမိုးကောင်းငင်မှာကျဲနေလားကဘာမြေခွင်မောင်းနေမှာနေနေလားရွှေနေမြပြောမကုန်ရှုမွားချောချောမောမောတလားပါပါကာကမမကိုတိုင်းက
မင်္ဂလာတကြံရဲ့မျက်ချိန်ခါဖြစ်ပါစေရှင်နှစ်တစ်နှစ်ရဲ့ကောင်းခြင်းဆိုခြင်းဖြူခြင်းညစ်ခြင်းတွေကိုထားခဲ့ပြီးတော့နှစ်သက်တစ်နှစ်ကိုမင်္ဂလာရှိရှိဖြတ်သန်းကြနိုင်ဖို့အတွက်အတာရင်နဲ့စေကြောတန့်စင်ကြတဲ့အချိန်ခါလေးဖြစ်ပါရဲ့နော်ဒီလိုမင်္ဂလာရှိတဲ့အချိန်ခါမှာမင်္ဂလာရှိတဲ့နှုတ်ခွန်းဆက်စကားလေးတွေရေးပို့လာတဲ့သရရှင်တွေကို VOE ကအထူးကျေးဇူးတင်ပါတယ်လို့ပြောပါရစေပျော်ရွှင်ပါစေဆိုပြီးတော့ Facebook မှာ comment တို့လေးရေးလာတဲ့သူကတော့ Zone Fair ဆိုတဲ့သရရှင်ဖြစ်ပါတယ်တကြံရင်နဲ့အတူကြည်နူးပွဲနှစ်သက်မင်္ဂလာဖြစ်ပါစေနော် VOE တဲ့ရင်းနှီးမြေသားဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ view you wine တော်သူ wine တော်သားတွေအားလုံးနှစ်သက်ကူမှာရှင်နှန်းချမ်းမြေကြပါစေလူသားအားလုံးလည်းဘေးရန်ခတ်သိမ်းကင်းငြိမ်းကြပါစေဗျာတဲ့ဟုတ်ကဲ့ပါတော်ရရှင်ဒီအခုလိုဆူတောင်းပေးသလိုအားလုံးတွေជីနုပွဲနှစ်သက်ချင်းခါဖြစ်ပါစေနော
်အစာပွဲမှာဆုံတွေ့ရမိမရနိုင်ဘူးဗျာဒီလိုချိန်မှာတွေ့ကြရဘုမာဘူးလေဗျာတာပွဲမှာဆုံတွေ့ရမိမရနိုင်ဘူးဗျာဒီလိုချိန်မှာတွေ့ကြရဘုံပါဘူးလေဗျာသူတို့ပါပါမြူးမြူးချောချောတည်တယ်လာလာသူတို့ပါပါမြူးမြူးချောချောတည်တယ်လာလာကကြံတိုင်းကလေးတွေပွင့်ထူရကကမမကူတိုင်းကပြောတယ်ဗျအတာပွဲမှာဆုံတွေ့ရမိုးကောင်းငင်မှာကျဲနေလားဗာမြစ်ခွေမောင်းနေနမနေနေလားရွှေနေမြတော့မကုန်ရှုမွားချောချောမောမောတလားပါပါကကမမကို
ယ်မနက်ကမှကျင်းပနေတဲ့တကြံပွဲတော့ဗရဝဝနဲ့မုံလုံးရေပေါ်ကိုလွမ်းနေရတဲ့သူတွေကတော့အဝေးရောက်မြန်မာတွေပဲဖြစ်ကြပါလိမ့်မြန်မာပြည်ကနေပြီးတော့တကြံမကြခင်ကမှအမေရိကန်ပြည်အောင်စုဖော်ဝင်းမျိုးကနေရင်ကိုပြန်ရောက်လာခဲ့တဲ့ဝိုင်းရဲ့အဆိုတော်ကြီးမမအေးတယောက်လေးမြမအမေကတကြံကိုလွှမ်းနေနေရပ
ါယောရှင်နာရဲ့ဒုမြတ်တွေတောင်းစုမြစ်တာဝေ
မာစီတာစီတာကြစီခွန်းတို့ဆက်ရပြီ
ယောရှင်နာရဲ့ဒုမြတ်တွေတောင်းစုမြစ်တာဝေ
မာစီတာစီတာက yabi
Lao ma zi shwe wa zi chan 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 ne tinya yi
I wa zi pe pa li chan 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 ne tinya yi
Su tao ga no sa yabi piao me ma ne ma rui
piao me ne ma ne ma rui Su tao ga no sa yabi pan pa rao tui
singa
pe mle ni se le tai pe song ba ya mama e mingla
ta jan ma e mingla shi ya ta jan ma be kwe
anti e ro o ni ni de di four win data ma aku a ni de so ro anti ta jan yi angwe tat di khan sa ya la anti ta jan angwe tat di phi paw la a o nyama a tai wan ya phan di da myo lut ba la
lut ba de anti ya jan ga de taw jan ni ya byan yau de kwe ai kha ja ro ai jan ga de sa ni ni dung wa ro ai dhamara kita so ro phong phong jao ma ပဲကြည့်ပူတော့ပဲလုပ်တယ်ပြီးတော့အဲ့ဒီပူတော့ပဲပြီးတဲ့ခါကျတော့ကလေးတွေအမှဆူကြကကြသိညာလောက်ရတယ်အင်းအခုစနေနေ့ပြီးခဲ့တဲ့စနေကတော့ဟိုအဒီမှာဒီရုံကျောင်းဆိုတာရှိသေးတယ်လေဒီမှာပုံကြီးကျောင်းနေအများကြီးရှိသေးသဖြင့်အဲ့တော့အခုဟိုဒီရုံကျောင်းကနေပြီးတော့ဟိုတက်ကြည့်ပူတော့ပဲဟို၃နိုင်မှလုပ်ခဲ့တယ်အဲတင်းငွေလူကြီးကြမှာပဲသူကဟိုရေကစားတဲ့ပွဲလုပ်မယ်အင်းငယ်လေးကိုပန်းရတယ်ဆိုတာနေပူပဲလို့သူကသဘောပေါက်ပြီးတော့မှန်းရတယ်ပြောတာပဲတို့ကတော့ဟိုမနေ့ကတော့ကိုယ်ရည်ရည်ရွာတာနဲ့အေးနေတယ်သူလား
ဟုတ်ကဲ့
ဘယ်လိုပြောကစားကြမလဲမသိပါဘူးကွယ
်ဟုတ်ကဲ့
ဒါတော့ကစားကြမှာပါပဲ
ဟုတ်ကဲ့အန်တီ
ဒီမှာတော့ကြာတာပေါ့
ဟုတ်ကဲ့အန်တီဟိုဒီသမီးတို့အမေရိကန်အရှေ့ကျန်းဟိုဒီဝါရှင်တန် DC ဘက်မှာတော့တကြံဆိုရင်လေဟိုဂျွန်လလောက်ပေါ့နော်နည်းနည်းလေးနွေးတဲ့ຢာစီကိုစောင့်ပြီးတော့မှအဲ့မှာတကြံပွဲဆိုပြီးတသက်ထက်လုတ်တယ်ဟိုຢာစီဥရလည်းတော်တော်အေးနေတော့လေဆိုအန်တီတို့ဘက်မှာတော့တစ်ချိန်တည်းပဲလုတ်တယ်နော်အခုကဟိုအေးနေသေးတယ်ဆိုနည်းနည်းပဲမှနိုင်ငံ
အန်တီကဒီရောက်တော့လေဟိုပြုတ်ဒီမျိုးတွေတော်များနေခဲ့ဥပါတယ်ဒီဟောမှာကျတော့သူကတသက်ဟိုဘယ်တော့ခမတင်းရုပ်ပြီးမှတစ်ခါလုတ်တယ်ဂျွန်နေအဲ့ရခိုင်ပြကြအများကြီးရှိတယ်နောက်ပြီးတော့ဟိုဘယ်ရက်ကလို့မဟုတ်ပါတော့သူတင်းဆောင်ကိုအဲ့လိုပေါ့နှုတ်ရချင်းမှလောက်တာရှိခဲ့တယ်ဒီပုံကကျတော့ငကူမူလာအဲ့လိုတွေမလာခင်တော့ဟိုနှုတ်ရရက်ကြမှာလောက်တယ်ဒါပေမဲ့ဒီရောက်ပြီးတော့အခုဒီငါနှစ်လောက်ကသူကဒီ73ရက်နေပေါ့နော်အိမ်မြမာတွေနဲ့တူတိုက်ပြီးလောက်တာတော့သိကြသေးပါဘူ
းဟုတ်ကဲ့အန်တီအဲ့လိုမျိုးမြမာနိုင်ငံနဲ့အဝေးကြီးမှာအန်တီအိနေနေရပါမယ်လေဒီလိုမြမာရိုးရာဒလေထုံးစံဟိုမြမာငွေသက်နဲ့ရရှိဖို့ဟိုတကြံပွဲတော်လိုမျိုးလောက်တယ်ဆိုတော့ကောဟိုမြမတကြံကိုလွမ်းနဲ့အစိတ်ကပျောက်တလားအန်တီဒါမှမဟုတ်ဘလို့ခံစားရပါလဲ
သမီးရဲ့တင်းညာဆိုတော့ဟိုရိုးရင်းချင်းစီကနေပြီးတော့ DJ ဒီကလာဆိုရင်တို့နိုင်ငံမှာတော့တင်းညာကြနေပြီဆိုတော့အစိတ်ကလူတိုင်းမှာရှိတာပဲအန်တီလည်းရှိတာပေါ့အန်တီဆိုလို့ရှိရင်က3နှစ်လောက်ကိုတင်းညာဟိုမှာဂျုံတာပဲလေဒါပေမဲ့ခုကျတော့ပြန်ရောက်လာတဲ့အခါကျတော့တင်းညာနဲ့လွဲလာတယ်ဒီနေ့ကျတော့ဟိုလွန်စရာလေးတောင်ဖြစ်နေပြီ
တကြံဆိုရင်အန်တီစိတ်ထဲမှာလေကြားရောင်နေတဲ့သချင်းလေးများရှိလားအန်တီဆိုတာပဲဖြစ်ဖြစ်သူများဆိုတာပဲဖြစ်ဖြစ်ပေါ့လေ
အားတကြံနေချင်းတော့အများကြီးပဲဟိတို့ငငယ်တော့ဆိုနေသိချင်းဦးလို့ဟာလို့ကိုဝင်ရို့ဆိုလိုက်တယ်မဟုတ်ဘူးဖေ့စ်ဘွတ်မှာတက်နေပါတော့
ဟုတ်ကဲ့အန်တီအဲ့ဒါဆိုအန်တီအေးကိုအားလုံးတတိယနေကြမဲ့ပရိသတ်ကိုစားရောပေါ့နော်ဟိုမင်္ဂလာနှစ်တစ်ချိန်ခါမင်္ဂလာရှိပျော်ရွှင်ပွဲကောင်းတဲ့တကြံအချိန်ခါဖြစ်ပါစေလို့ဆုတောင်းပေးကြပါတယ်ရှင်
အေးကွာလည်းဆူတောင်းရမှာပဲမြန်မာမှာဒီနေ့မရှိနိုင်မယ်လို့လေလို့ Facebook ကနေပြောလေအဲ့ဒီကမန္တလေးကဖွင့်ပွဲရောရန်ကုန်ကဖွင့်ပွဲရောတွေ့ကြပါလေလမ်းပြတော့ကြည့်လို့ရလေဝင်းစားရတာပေါ့ကိုတိုင်ကိုယ်မှာဘာပဲပြောစီစီကားကားနဲ့ပျော်ရွှင်နဲ့ရှိရပါစေပေါ့နော်နေ့တွေကိုလည်းကောင်းကောင်းမွန်မွန်နဲ့ကျုံနေရပါစေလို့ဆိုပြီးဆူတောင်းရတာပါပဲရှင်
ชาวงโนมินาจีมันนกายောက်เควีเบยัตตุสาติมันเลมะติดอกัดตวยวีมะนิกาเปเรเมเลยสาเยรีซูลุเป็กกงมีมะมีดอกัดตาลาเดวีชาวงโนมินาจีมันนกายောက်เควีเบยัตตุสาติมันเลมะติดอกัดตวยวีมะนิกาเปเรเมเลยสาเยรีซูลุเป็กกงมีမီတော့ခတ်တာလာပြီအရလေးမျက်နှာခြေအားထပ်အောင်သွားခဲ့ပါသည်ခုံနေရာတွေ့နုံနုံဒီနေရာတွေ့နုံနုံမင်းသားကြီးလွန်ဆက်ကနေတဲ့ကူလေးပြီတာမင်းသမီးလေးတွေ့ဖို့လိုခတ်သည်ရှောင်းလို့မင်းသားကြီးဘန်ဒရကရောက်ခဲ့ပြီဘယ်ရသူစားတိမလဲမသိတော့ခတ်တွေ့ပြီCapire mi leisa Iri solo piacombi Mamino cattala di lì
Tadjaya ောက်ပြီဆိုရင်မြန်မာနိုင်ငံကရောက်လာတဲ့တကြံပုံတွေဗီဒီယိုပုံတွေကိုကြည့်ပြီးတော့လွမ်းဖြင်နေရတဲ့ကျမတို့ကိုစာရေးလာတဲ့တော်ရရှင်ကတော့ရှန်ကြီးဖြစ်ပါတယ်သူကမင်္ဂလာနှစ်သစ်ချိန်ကတိုးမြင်ပါပါတဲ့ဟုတ်ကဲ့ပါရှင်ဒီတော်ရရှင်သတိပေးသလိုမြန်မာနိုင်ငံမှာမင်္ဂလာနှစ်သစ်ချိန်ကဖြစ်ပါရဲ့နော်ရွှေမြလာဆိုတဲ့တော်ရရှင်ကလည်းမင်္ဂလာပါ VOA မိသားစုနှစ်သစ်မှာရွှင်လန်းချမ်းမြေကြပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ကျင်ပါတယ်နောက်ထပ်နာမည်မရေးထားတဲ့ဒေါ်ရရှင်တယောက်ကတော့ရှိုးပွဲလေးတွေဘာလေးတွေတိုက်ရိုက်ပြပါတဲ့သူကဒီနှစ်တကြံမှာအိမ်တွင်းအောင်းနေရတဲ့ဘဝမှုပါဆိုပြီးရေးလာပါတယ်မင်္ဂလာရှိတဲ့နှစ်သစ်မှာဆူတောင်းပေးလာတဲ့ VOA ဒေါ်ရရှင်နေထဲမှာမတ်ထွေးကတော့မင်္ဂလာပါတကြံနှစ်သစ်မှာပြည်ရင်းပြည်ပေါင်းမှာရှိတဲ့မြန်မာပြည်သူပြည်သားတွေအားလုံးစိတ်ချမ်းသာကိုယ်ကျန်းမာရှိကြပါစေဆိုပြီးဆုတောင်းပေးလာပါတယ
်ဒီညနေဦးတူဖို့တူဖို့တူတဲ့မြို့သားရာ
ဒီချမ်းမင်းများတူဖို့တူဖို့တူမရဲ့တော့ရာ
ဝိငန်တန်ဆုံးသူ့ဖို့သူ့ကိုအာယုံဖြော်ပြတာ
နေတို့ကိုလည်းသူ့ဖို့သူ့ကိုမှာပါစေခင်ဗျာ
ဒီညာနေဦးသူ့ဖို့သူ့ကိုသူ့တန်မြေသားရာ
သင်ချမ်းမင်းများသူ့ဖို့သူ့ကိုသူ့မရဲ့တော့ရာ
ဝိငန်တန်ဆုံးသူ့ဖို့သူ့ကိုအာယုံဖြော်ပြတာ
နေတို့ကိုလည်းသူ့ဖို့သူ့ကိုမှာပါစေခင်ဗျာပရောက်တွေဝင်းတဲ့ရွှေလူသူ့ဖို့သူ့လည်းပ
ါမြင်လေဖြူဖြူစောကမြူပေါ်တွင်နေတာ
ရင်ချဲ့ရည်အေးရာအေးရာ
လင်းချဲ့ရည်အေးရာအေးရာ
ဆွဲဆွဲလောင်းမတူပေါ်တွင်ပေါ်လူတမ်းမျိုးသည်ချစ်ချည်သိမ့်ချမ်းသာ
ဒီကမှာစိတ်လဲရှင်လန်းချမ်းမြေအောင်လို့တကြံအလွန်းလဲပြေအောင်လို့အခုတလောတကြံတချင်းလေးတွေပဲဖိပြောနားထောင်မိနေရပါအစိုးရဖြိုးပြေဆုံးဝါရဲ့မျိုးသမီးအစိုးရတွေနဲ့တွဲဖက်ပြီးတော့တကြံတချင်းလေးတွေစမ်းသစ်တည်ဆူထားတာအမတမနားထောင်လို့ကောင်းပါရဲ့နော်ဟိုးရင်တွေကခက်စားလာခဲ့တဲ့တကြံတချင်းတွေကိုပြန်ပြီးတော့တည်ဆူပေးတဲ့အစိုးရတွေအားလုံးကိုလည်းစိတ်ထဲမှာကျေးဇူးတင်မိပါတယ်ဆန်ရေးဆိုတဲ့တော်ရရှင်ကနှစ်သစ်မှာ VOA ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာပျော်ရွှင်စိတ်ကြည်လင်လန်းစံကြပါစေရှင်နဲ့ဟုတ်ကဲ့ပေးတဲ့ဆုနဲ့ပြည့်ပြရစေရှင်မိမင်းဆိုတဲ့တော်ရရှင်ကတော့ VOA အဖွဲ့သားတွေနှစ်သစ်မှာရှင်လန်းကြပါစေလို့ဆုတောင်းပေးလာပါတယ်
Benjamin Lee to phyu so twei ni ni kita rue song chin lo me
piao twei tu shin nwe yin ga pho twei nge da jan ma la pho sui pyo si chin
ပြာနီနီဝါဝါဝေးစာမြူလို့လေဟောတယုံဟောတယုံမမျိုးဆုံးတဲ့ပြီ
ရွှေမမာလာပန်းဥယင်ရှုမကြီးအောင်ပင်ညကူကြီးနဲ့ဝိငန်းမောင်လန်းရွှေ
ဖြူဖြူပြာပြာနီနီဝါဝါဝေးစာမြူလို့လေဟောတယုံဟောတယုံမမျိုးဆုံးတဲ့ပြီ
ရွှေမမာလာပန်းဥယင်ရှုမကြီးအောင်ပင်
ဒီကူရင်းမှာသူများတွေလို့စိတ်လွတ်လပ်လို့မပျော်နိုင်သူတွေကမြန်မာနိုင်ငံရဲ့တနေရာမှာရှိကြပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ဒီထဲမှာတော့ကိုဆိုတဲ့သောရရှင်ကကျွန်တော်တခုလောက်မေးပြရစီပါတယ်တကြံအလုတ်ပိတ်ရက်တွေကကချင်ပြည်နယ်ဖားကံမှာအကျုံးမဝင်ဘူးလားတက်ဆိုင်ရာလူကြီးမင်းများခင်ဗျာဆိုင်နေဆိုရင်ဘာလို့ပိတ်မပေးတာလဲလောကကနှစ်ဆလဲရတာမဟုတ်ပြောပြရင်လည်းအလုတ်ဖြုတ်ပစ်တယ်လို့ရေးလာပါတယ်ဖားကံမှာအလုတ်သွားလုံနေတဲ့ကြောက်တူးသမားတွေတကြံရက်တင်မှာပါအလုတ်ဆင်းနေရပုံပေါ်ပါတယ်နော်ဆလိုက်မော့ဆစ်ချင်းဆိုတဲ့သောရရှင်ကလည်းတိုင်းသားနယ်မြေမှာချယ်ရီတွေရမ်းနံဆွဲနေတာတွေခဏမေးထားကြတာပေါ့ဆိုပြီးတော့စိတ်မကောင်းတဲ့လေတန်းနဲ့ခန့်ကောက်ရေးလာတာပါမြေမောင်ချစ်တဲ့ဆောင်းဆိုတဲ့သောရရှင်ကလည်းတကြံပွဲအတွက်တော့ပြောပါတယ်တဲ့ဒါပေမဲ့မြမပြည်မြောက်ဖက်မှာတော့အသက်ကိုလုပြီးတော့ပြေးလွှားနေရတယ်ဗျာလို့ပြောလာပါတယ်အားလုံးတွေဒီနှစ်ဘေးကင်းပြီးတော့မင်္ဂလာရှိတဲ့တကြံချင်းကဖြစ်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။ကျမတို့တင်းငွေရီနေတိုင်းတင်ဆက်ပေးနေတဲ့ VOA မြန်မာပြည်ကပေးစာများအစီအစဉ်ကိုလေးလိုင်းကနေတိုက်ရိုက်နားမစင်လိုက်ရဘူးဆိုရင်တော့အင်တာနက်မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်
။ချိုးပြောရွှေငေါ်မပြုံငယ်ဒီကိုလုံးမင်းချောလာပူတဲ့မြို့မနဲ့တမီတဲ့ခွာသူသူတော့မဲ့ကွေ
ချူပြူရွှင်တော့နမပြူငယ်
ဲ့ကွယ
်အမောက်ကလေးတကားသားနဲ့လှုပ်လို့ပေးတာမဟုတ်ဘူးကွယ
်အမောက်ကလေးတကားသားနဲ့လှုပ်လို့ပေးတာမဟုတ်ဘူးကွယ
်ရင်စားစားနဲ့ရင်လိုက်ရတာအဝိစာမှာပဲလုံးတင်တယ်
ဒေါ်လာရှင်တို့နားဆင်ကြရတာကတော့မအီတန်နာကျော်စီစဉ်တဲ့မြန်မာပြည်ကပေးစာကဏ္ဍအထူးစီစဉ်ကိုတင်ဆက်ပေးခဲ့တာပဲဖြစ်ပါတယ်။အခုတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။တက်မတော်ငင်းညာရေးနဲ့ပတ်သက်လို့သဘောထားပြောင်းနေပြီလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နီယာကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ။
လည်းကဲတိုင်းသားတပ်ဖွဲ့တွေထဲမှာတပ်မတော်နဲ့နားလည်မှုအရှိဆုံးယင်းနှိမှုအရဆုံးလို့ယူဆနိုင်တဲ့ KNU ကရင်အမျိုးသားအစည်းအရုံးနဲ့တပ်မတော်ကြားထိတွေ့တိုက်ပွဲတွေဆက်ဖြစ်လာပြီးတစ်ဖက်နဲ့တစ်ဖက်ဆွတ်ဆွဲပစ်တင်မှုတွေရှိလာနေပါတယ်။ပြီးခဲ့တဲ့ AB လ10ရက်နေ့ကတော့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ဟာအဲ့ဒီကရင်ပြည်နယ်ဖပုံမြို့နယ်ထဲမှာဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်စဉ်တွေနဲ့ပတ်သက်ပြီးရှေ့လျားတဲ့သတင်းထုတ်ပြန်ချက်တစ်ခုမြဝတီသတင်းစာမှာဖော်ပြလာပါတယ်။တမရော်သတင်းမှပြန်ကြရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဘာတွေပါသလဲဒီထုတ်ပြန်ချက်အပါအဝင်လက်တလောတမရော်နဲ့လက်နက်ကိုင်တိုင်းသားအဖွဲ့တွေရဲ့ဆက်ဆံရေးအခြေအနေကိုကြည့်ပြီးတမရော်ရဲ့ညီညာရေးလုပ်ငန်းစဉ်ပေါ်ထားတဲ့သဘောထားပြောင်းလဲစားပြုလာပြီလားဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ
်တမရော်သတင်းမှပြန်ကြရေးအဖွဲ့ကထုတ်ပြန်ချက်မှာပါတာကတမရော်အနေနဲ့ကရင်ပြည်နယ်ဖပုံမြို့နယ်အတွင်းက15မိုင်အရှိရှိတဲ့ခေပူးရွာနဲ့လွယ်မူပလောရွာဆက်သွယ်ထားတဲ့အရင်လမ်းကြောင်းဟောင်းကိုပြန်ပြေးပြုပြင်မိုးမှန်ဖောက်လုပ်လို့တဲ့အကြောင်းရည်ရွယ်ချက်ကတော့ဒေတာဖွံ့ဖြိုးရေးနဲ့ဒေတာကန်ပြည်သူတွေအသုံးပြုနိုင်ဖို့တပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာဆက်သွယ်ဆောင်ရွက်မှုလွယ်ကူစေဖို့ဆိုပြီးဖော်ပြထားပါတယ်။ဒီအတွက်တောင်ပိုင်းတိုင်းစစ်ဌာနချုပ်ကနေနယ်မြေခံ KNLA ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့စုကိုကြိုတင်အကြောင်းကြားညှိနှိုင်းမှု17ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ်။ဒါ့ပြင်သက်ဆိုင်ရာနယ်မြေခံ KNLA တပ်ဖွဲ့စုကသဘောတူညီချက်ရခဲ့တယ်လို့ဖော်ပြမှထားတဲ့အတွက်သဘောတူညီချက်မရဘဲ2018ခုနှစ်မတ်လ4ရက်နေ့ကစပြီးလမ်းဖောက်လုပ်ရေးလုပ်ငန်းတွေဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ဒီကအားလုံးတိကျပြီးဖြစ်တဲ့အတိုင်းလမ်းဖောက်လုပ်ရေးပြဿနာကစပြီးပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။ကြားထဲမှာဖြစ်ပွားတဲ့နောက်ပြဿနာတစ်ခုကတော့မူထရောဖပုံခရိုင်ဒေသအရေးပေါ်ကူညီပေးရေး meet အဖွဲ့ဝင်တယောက်ပြစ်ခတ်သေဆုံးသွားတဲ့ကိစ္စပါ။ဒါနဲ့ပတ်သက်ပြီး meet ရဲ့ထုတ်ပြန်ချက်မှာတက်မတော်နဲ့ကရင်တပ်ဖွဲ့တိုက်ပွဲတွေကြောင့်ဒေသခံကြေးရွာသား2300ကျော်ထွက်ပြေးတိမ်းရှောင်နေရကြောင်းဒါကြောင့်အဲ့ဒီထွက်ပြေးတိမ်းရှောင်နေရသူတွေကိုအကူအညီပေးဖို့ KNU နဲ့အရက်သားတွေပါဝင်တဲ့ meet အဖွဲ့ကိုဖွဲ့စည်းခဲ့ကြောင်းအဲ့ဒီအဖွဲ့တွေကလဲမူပလောရွာသားအသက်42နှစ်အရွယ်စောအုံမူးဆိုသူဟာရွာအပြတ်မှာတက်မတော်ရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားခဲ့ကြောင်းဒါဟာတက်မတော်အနေနဲ့ NCA တနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုချိုးဖောက်ယုံကလူခွင့်ရေးကိုပါချိုးဖောက်တယ်ဆိုပြီးဆွဆွဲထားပါတယ်။ဒါပေမဲ့တက်မတော်ဘက်ကတော့အဲ့ဒီလူနာမည်ဟာဆော့ကလိုပါဆိုသူဖြစ်ပြီးနှောက်ယှက်ပစ်ခတ်ဖို့နဲ့မိုင်းထောင်ဖို့ကားလမ်းပေါ်ရောက်လာတာကြောင့်ပစ်ခတ်ဖမ်းဆီးရာကနေတေဆုံသွားတာဖြစ်ပြီးသူစီကဘုံသီးတွေတင်းစီရမိတယ်လို့ထုတ်ပြန်ထားပါတယ
်။အခုလိုပစ်ခတ်တက်ခိုက်မှုတွေဖြစ်ပွားလာတော့ပစ်ခတ်တက်ခိုက်မှုဆိုင်ရာပူးတွဲစောက်ကြီးအဖွဲ့ GMC ဆွေးနွေးပွဲကနေတဆင့်နှစ်ဖက်တွဲဆုံမှုစီစဉ်ကြတယ်လို့ဆိုပါတယ်။ဒါပေမဲ့တွေးဆုံမဲ့ရက်မှာနယ်မြေခံ KNLA တပ်မှငါတပ်မှမူပါဝင်တာမရှိတဲ့အတွက်ဆွေးနွေးမှုကိုရွှေ့ဆိုင်းလိုက်တယ်လို့တပ်မတော်ဘက်ကထုတ်ပြန်ပါတယ်။ဒါနဲ့ပတ်သက်ပြီး KNU ဘက်ကတော့တပ်မတော်နဲ့ညှိနှိုင်းတံပင်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးသူတို့ဘက်မှာ MANDD ဆိုတဲ့အဖွဲ့ဖွဲ့စည်းထားတဲ့အကြောင်းအဲ့ဒီအဖွဲ့ဟာ KNLA တစ်ခုလုံးနဲ့တပ်မ9ခုစလုံးကိုကိုစားပြုကြောင်းအဲ့ဒီဖွဲ့ထဲမှာတပ်မတော်ဘက်ကပြောတဲ့တပ်မဟာငါတပ်မမူငကိုကလေးကမပါတဲ့အကြောင်းတပ်မတော်နဲ့ညှိမဲ့အထဲမှာနေမီကန်တပ်မငါအရာရှိတယောက်ပါဝင်ပြီးဖြစ်တဲ့အကြောင်းပြန်ပြီးရှင်းလင်းထားတာတွေ့ရပါတယ်။တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့ထုတ်ပြန်ချက်ရဲ့ညီကုံပိုင်းမှာတော့တပ်မတော်ဘက်ကတော့တစ်ဖက်ကနေလမ်းဟောင်းပြပြင်တာဆက်ပြီးဆောင်ရွက်သွားမှာဖြစ်တယ်လို့အခြားတစ်ဖက်ကလည်းစစ်ဆက်ညှိနှိုင်းသွားမယ်လို့ဖော်ပြခဲ့ပါတယ်
။ဒီဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ကရင်လက်နက်ကင်တွေဘက်ကသဘောတူချက်မရပဲတက်မတော်ကလမ်းဖောက်လို့ထိတွေ့ပစ်ခတ်မှုတွေဖြစ်ရတယ်ဆိုတာထင်ရှားပါတယ် ထိတွေ့မှုတွေဖြစ်တဲ့အတိုင်းလဲတက်မတော်ဘက်ကလမ်းဖောက်လုပ်ရေးကိုဆက်ပြီးလုပ်မယ်လို့အတိအလင်းကြေညာတာတွေ့ရပါတယ်။တက်မတော်ဘက်ကအသုံးနှုံးကိုကြည့်ရင်ငြိမ်းချမ်းရေးတစ်ဖက်နဲ့တစ်ဖက်နားလည်ယုံကြည်မှုရှိရေးဆိုတာထက်မိမိတက်များအုပ်ချုပ်မှုကိစ္စဆောင်ရွက်ရာတွင်အစဉ်ပြေစေရေးဆိုတာကိုပိုပြီးဦးစားပေးပုံရပါတယ်။ဒီလန်းဒေတာကန်တွေအသုံးပြုဖို့ဆိုတာကတော့တိတ်ပြီးသဘာဝမကျလှပါဘူးအကြောင်းကတော့လမ်းဖောက်လို့ထိတွေ့တိုက်ပွဲဖြစ်ရတာကြောင့်ဒေတာကန်ထောင်နဲ့ချီစစ်ပြေးဒုက္ခတွေတွေပေါ်ကရောက်နေရပြီးဖြစ်လို့ပါပဲပြောရရင်ဒီလမ်းဖောက်လို့ရေးပြဿနာကြောင့်ရင်းနှီးခဲ့တဲ့ယုံကြည်ခဲ့ကြတဲ့တပ်မတော်နဲ့ KNU အကြားဆက်ဆံရေးမှာအဖို့ထစ်တွေရှိလာပြီးဆိုတာပါပဲအခြားတစ်ဖက်ကိုကြည့်လိုက်ရင်လေတက်မတော်ဟာ NCA လက်မှတ်ထိုးထားပြီးအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ဖို့ပြင်နေတဲ့ RCSS SSA ရှမ်းတပ်ဖွဲ့မွန်ပြစ်တိပါတီတို့နဲ့လည်းအဆင်မပြေပါဘူး RCSS SSA ကကျင်းပဖို့ပြင်ဆင်ထားတဲ့လူမှုတွဲဆောင်ပွဲတွေရပ်ဆိုင်းထားရပြီးနောင်ဘဲတော့ကျင်းပနိုင်မလဲမှမှန်းဆနိုင်သေးပါဘူးအလားတူမွန်ပြစ်တိပါတီကလုံးမဲ့လူထုတွဲဆောင်ပွဲတွေကိစ္စမှာလည်းတက်မတော်နဲ့ညှိနှိုင်းမရဖြစ်ခဲ့ပါသေးတယ်။အခုမွန်ပြစ်တိပါတီဘက်ကလူထုတွဲဆောင်ပွဲတစ်ခုသူ့ရဲ့နယ်မြေရေးချောင်းဖျားမှာကျင်းပခဲ့ပါတယ်။သူ့နယ်မြေမှာသူကျင်းပတာဖြစ်တော့ဘာပြဿနာမှပေါ်စရာအကြောင်းမရှိပါဘူး။ဒါပေမဲ့ဆိုးရနယ်မြေအတွင်းကျင်းပမဲ့လူထုတွဲဆောင်ပွဲကိစ္စကိုတော့ညှိနှိုင်းရအောင်မှဖြစ်ပါတယ်။ညှိနှိုင်းလို့အဆင်မပြေရင်ရှမ်းတက်ဖွဲ့လိုပဲပြဿနာတွေဆက်ပေါ်နိုင်ပါသေးတယ်။ဒါဆိုရင်21ရာစုပင်လုံညီလာခံဆိုတာလေကျင်းပဖို့ဖြစ်နိုင်အောင်မှမဟုတ်ပါဘူး
။အခုလို NCA လက်မှတ်ထိုးထားပြီးသားတိုင်းသားလက်နက်ကိုင်တက်ဖွဲ့တွေနဲ့တက်မတော်ဆက်ဆံရေးအဆင်မပြေဖြစ်နေတာကောင်းတဲ့ကိစ္စမဟုတ်ပါဘူး။လက်မှတ်ထိုးထားပြီးသားအဖွဲ့တွေတစ်ဖက်နဲ့တစ်ဖက်ပိုပြီးယုံကြည်ပိုပြီးယဉ်နီးပိုပြီးနားလေညီညာရေးပိုပြီးခိုင်မာလာရမယ့်အစားတန်တရားစိတ်တွေကြီးမားတဲ့အရင်အခြေအနေမျိုးပြန်ရောက်သွားစေပါတယ်။လက်ရှိ NCA လက်မှတ်မထိုးသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဒီခြေနေကိုစောင့်ကြည့်နေတဲ့အတွက်အကျိုးဆက်ကမကောင်းနိုင်ပါဘူး။ဒါအပြင်လက်ရှိချိန်ကချင်ပြည်နယ်ထဲမှာတပ်မတော်နဲ့ KIA ကချင်လက်နက်ကိုင်တပ်ဖွဲ့အစီပြောက်များတဲ့တိုက်ပွဲတွေဖြစ်ပွားနေပါသေးတယ်။တပ်မတော်ဟာလက်နက်ကိုင်တိုင်းသားတစ်ဖွဲ့နှစ်ဖွဲ့နဲ့ယုံကြည်မှုမရပြိပခဖြစ်ပွားနေတဲ့ဆိုတာမျိုးကိုနားလည်လက်ခံလို့ရနိုင်ပေမဲ့အဖွဲ့အများစုနဲ့ထိတိုက်တိုးနေတာမျိုးကတော့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ကောင်းမွန်တဲ့အလားအလာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဒါကတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ထူးခြားစံပြသတင်းများအစီအစဉ်မတင်ဆက်ခင်မနေ့ဖန်အင်ဂါနေ့ညဒိုင်ရီလိုင်းအစီအစဉ်မှာဗာများဆွေးနွေးမလဲဆိုတာကိုအတိအပြေးပြရစီခင်ဗျာ။
ရရှိမြန်မာမြန်မာနိုင်ငံမှာညီညာရေးတံတွေညီညာရေးစကားတွေလွှမ်းပြီးတော့ညီညာရေးဆွေးနွေးပွဲတွေလုပ်နေတဲ့အချိန်ထဲမှာပဲမြန်မာနိုင်ငံမြောက်ပိုင်းကကချင်ပြည်နယ်မှာတော့တိုက်ပွဲတွေရပ်မသွားတဲ့အပြင်စစ်ပွဲကြောင့်မလို့ဒုက္ခသည်တွေမှာအရေးပေါ်အကူအညီတွေပို့ပို့ပြီးတော့လိုအပ်လာနေပါတယ်။ဒါကြောင့်မလို့ကချင်စစ်ဘာကြောင့်မရနိုင်တာလဲဆိုတဲ့ခေါင်းစဉ်နဲ့လာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်အစီအစဉ်ဆွေးနွေးသွားဖို့ရှိပါတယ်။ပအဝင်ဆွေးနွေးမင်းများလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အယူဆတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမဲ့သတင်းရှင်တို့ကိုကျေးဇူးပါတယ်ခင
်ဗျာ။နှစ်ဖန်အင်္ဂါညဒရဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုည9နာရီမတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့နိုးဆိုအပ်ပါရခင်ဗျာအခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ဒီတစ်ပတ်မှာတော့ဓာတ်ပုံ selfie လှလှလေးတွေရိုက်ပြီးတော့လူမှုကွန်ရက်ပေါ်မှာတင်တဲ့ခေတ်ကြီးထဲမှာ Museum of Selfie ဆိုပြီးတော့ American ပြည်တော်စု Los Angeles မြို့မှာဖွင့်လှစ်လိုက်တယ်ဆိုတဲ့အကြောင်းထိုင်းနိုင်ငံကအငြိမ်းစားတက်ကြီးရွယ်အပိုင်းမှာအင်္ဂလိပ်စာနဲ့ကိုလက်လှုပ်ရှားအားကစားသင်တန်းတွေတက်နေကြတယ်အခုလိုထူးထူးခြားခြားစံစံပြပြသတင်းတွေကိုမတ်ဤတန်စင်နဲ့ကိုငင်းချမ်းတို့ကတင်ပြပေးကြပါလိမ့်မယ်ခင်ဗျာ
ကိုယ်ပါတာကိုဓာတ်ပုံရိုက်တာ selfie ဆွဲတယ်ဆိုတာအမှုပညာတရားဖြစ်လာပါပြီ။ရှူတော့အမျိုးမျိုးအဓိကရိုက်ပြခြင်းတဲ့ပုံစံအမျိုးမျိုးကိုပါတာကိုဓာတ်ပုံရိုက်ပြီးတော့ဆန့်ထားတဲ့လက်လေးကိုဖြတ်ထုတ်ရတာကလည်းပညာတစ်ခုဖြစ်နေပါတယ်။အရေးကြီးဆုံးကတော့ဒီ selfie ထဲမှာပျော်ပျော်လေးနေဖို့ပါပဲ။ဓာတ်ပုံ selfie လှလှလေးရိုက်ပြီးတော့လူမှုကွန်ရက်ပေါ်တင်တဲ့ခေတ်ကြီးထဲမှာ Museum of Selfie ဆိုပြီးတော့ American ပြည်အောင်စု Los Angeles မြို့မှာဖွင့်လှစ်ထားပါတယ်။အဲ့ဒီပြတိုင်းမှာဆိုရင်ဓာတ်ပုံ selfie တွေရိုက်နိုင်တဲ့ပြာခန်းတွေပါဝင်ပြီးတော့ကိုဘသားကိုဓာတ်ပုံရိုက်တာဘလို့ခေတ်စားလာသလဲဆိုတဲ့သမိုင်းကြောင်းကိုလည်းလေ့လာနိုင်ပါတယ်
ကိုကြုံရတဲ့ဖြစ်ပျက်တွေကိုဓာတ်ပုံမရိုက်ထားမိရင်ဒါမျိုးမဖြစ်ခဲ့ဘူးလို့ပြောနိုင်တဲ့ခေတ်ကြီးထဲမှာဒီပြလိုက်ထဲမှာ selfie ဓာတ်ပုံရိုက်ဖို့ကိုတိုက်တွန်းအားပေးထားပါတယ်ပြလိုက်ရဲ့အစမှာတော့ကြည်မှန်တွေနဲ့စတင်ထားတာဖြစ်ပြီးတော့ mirror selfie ရိုက်ဖို့အတွက်တင့်တော်ဆုံးမှာမိုးမျော်တိုက်ကြီးတွေရဲ့ထိတ်ဆုံးကိုရောက်နေတဲ့ခံစားမှုမျိုးကိုရအောင်ဖန်တီးထားတဲ့ selfie ရိုက်ရတဲ့နေရာတွေနဲ့ကဘာကျော်ပကြီးတွေဗဘူးရုပ်တွေနဲ့ selfie တွဲရိုက်နိုင်အောင်ဖန်တီးထားပါတယ
်ထိုင်းနိုင်ငံကအငိမ့်စားအရွယ်အသက်ကြီးပိုင်းတွေအင်္ဂလိပ်စာနဲ့ကိုလက်လှုပ်ရှားအားကစားတင်တန်းတွေတက်နေကြပါဗျ။ဘန်ကောက်မြို့မြောက်ပိုင်းမှာရှိတဲ့အယုဒ္ဓယခရိုင်မှာအခုလိုတင်တန်းတွေဖွင့်လှစ်ပေးတာဖြစ်ပြီးတော့အသက်ကြီးတဲ့သူတွေတယောက်တည်းအထီးကျန်နေမှာအိပ်ရာတွေလဲနေရမှာကိုရှောင်ရှားစေဖို့ဖြစ်ပါတယ်။ဒီတင်တန်းဟာ12ပတ်ကြာတင်တန်းဖြစ်ပြီးတော့တပတ်တစ်ရက်တက်ရတာပါ။ရိုးရိုးအင်္ဂလိပ်စာဘာသာစကားသင်ကြားပေးတာဖြစ်ပြီးတော့လေ့ကျင့်ခန်းလုပ်စေဖို့လည်းအားပေးပါတယ်။ထိုင်းနိုင်ငံရဲ့လူဦးရေ69သန်းမှာ73ရာခိုင်နှုန်းလောက်ဖြစ်တဲ့ 9.6 သန်းဟာတက်ကြီးရွယ်အိုတွေဖြစ်ပါတယ်။ရိုးရာထုံးစံအရတော့ထိုင်းမိဘဘိုးဘွားတွေဟာသားသမီးမိသားစုတွေနဲ့အတူနေထိုင်ကြတာဖြစ်ပြီးအခုချိန်မှာတော့ဝေးဖွားနှုန်းတွေကျဆင်းလာတာလူငယ်တွေဟာရင်းကြီးရမျက်နှာရှာတဲ့အနေနဲ့မျိုးကြီးပြကြီးတွေကိုထွက်ခွာသွားကြတာကြောင့်တက်ကြီးရွယ်အိုတွေဟာကိုယ့်ဘာသာကိုစောင့်ရှောက်နေထိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ
။နယ်သာလန်နိုင်ငံ Dutch Rally တစ်ခုဖြစ်တဲ့ Jelsen Na ကအဝေးပြေးလမ်းမတစ်ခုဟာတေးဂီတာတန်တွေကိုဖန်တီးပေးနေပါတယ်။နယ်သာလန်နိုင်ငံဟာမြေမျက်နှာပြေညီညာတဲ့တိုင်းပြည်တစ်ခုဖြစ်ပြီးတော့အဝေးပြေးလမ်းမတွေမှာကားမောင်းရတာပြင်းစရာကောင်းတဲ့အတွက်အခုလိုဂီတာတန်ထုတ်လုပ်နိုင်တဲ့ဒုတ်ချောင်းလေးတွေကိုကတ္တရာလမ်းထဲမှာထည့်သွင်းတည်ဆောက်ထားတာဖြစ်ပါတယ်။ဒါပေမဲ့လေဒီဂီတာတန်ဟာအဲ့ဒီအဝေးပြေးလမ်းနာမှာနေတဲ့ဒေသခံတွေအတွက်တော့အနားမခံတာဖြစ်နေပါတယ်။ကားတာယာတွေဟာအဲ့ဒီချောင်းလေးကိုနင်းလိုက်တာနဲ့အတန်ထွက်လာအောင်ဖန်တီးထားတာလည်းဖြစ်ပါတယ်။ဒီချောင်းလေးတွေကိုတနားရီမိုင်40နှုန်းနဲ့ဖြတ်တမ်းမှသာအတန်ထွက်မှာလည်းဖြစ်ပါတယ်။ဒီထွက်တဲ့အတန်ဟာလည်းနယ်သာလန်နိုင်ငံမြောက်ပိုင်းအမျိုးသားသချင်းတံမျိုးထွက်အောင်ဖန်တီးထားတာပါ။အဲ့ဒီဒုတ်ချောင်းလေးတွေကိုပုံမှန်အားဖြင့်တော့အဝေးပြေးလမ်းမှာတိတိမောင်းနေရင်ဘေးနားကိုတင်းဆောင်းသွားတာမျိုးမဖြစ်အောင်သတိပေးတဲ့အနေနဲ့ထည့်သွင်းတည်ဆောက်ကြတာဖြစ်ပါတယ်။လာမယ့်သတင်းပတ်တွင်မှာတော့ဒီဂီတချောင်းတွေကိုဖယ်ရှားပြီးမယ်လို့တာဝန်ရှိသူတွေကသဘောတူထားတဲ့အကြောင်းဒီသတင်းသတင်းစာတစ်စောင်ကဖော်ပြထားပါတယ်ရှင
်။ထူးခြားဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေမှာနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ။VOE American တန်ကတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈ :00 နာရီကနေ၉ :00 ထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOE မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မြူတက်ကကြီးညာပေးပါလိမ့်မယ်
ဆီးရီးယားသမ္မတဘက်ရှာအယ်အစဒ်အနေနဲ့နောက်ထပ်ဓာတ်ရုပ်လက်နဲ့တုံးပြီးတိုက်ခိုက်မယ်ဆိုရင်အမေရိကန်ပြည်ထောင်စုကနောက်ထပ်ဒုံးကျည်တိုက်ခိုက်မှုတွေကိုထပ်မံလှုပ်ဆောင်မှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကဲဟဲလီကတနင်္ဂနွေနေ့မှာတတိပေးလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံဘက်ကနေတနင်္ဂနွေနေ့ကနယ်စပ်ကိုကျော်ဖြတ်ပြီးပစ်ခတ်တာကြောင့်ပါကစ္စတန်ပြည်သူစစ်2ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တယ်လို့ပါကစ္စတန်နိုင်ငံဘက်ကပြောပါတယ်ပြည်သူစစ်တပ်အဖွဲ့ဝင်တွေဟာအစွန်ဖျားကခရမ်ဒေတာမှာပုံမှန်လှည့်လည်စစ်ဆေးပြီးနယ်စပ်ကိုခြံစည်းရိုးဆခတ်ဖို့အတွက်လိုအပ်တဲ့ပြင်ဆင်မှုတွေလုပ်နေချိန်မှာတစ်ဖက်ကပစ်ခတ်တိုက်ခိုက်တာကိုခံခဲ့ရတာဖြစ်ပါတယ်နိုင်ငံတော်တိုင်းမင်္ဂံပုတ်ကိုနိုင်ငံခြားရေးဝန်ကြီးဒေါင်ဆန်းစုကြည်ဟာဗီယက်နမ်ဟွန်ကြီးချုပ်ငွင့်ချန်ဖူရဲ့ဖိတ်ကြားချက်အရဧပြီလ19ရက်ကနေ20ရက်နေ့အထိဗီယက်နမ်နိုင်ငံကိုတရားဝင်ခီးစင်တော့လာရောက်မယ်လို့ဗီယက်နမ်အစိုးရရဲ့တရားဝင် Twitter စာမျက်နှာမှာဖော်ပြထားပါတယ်ဒီခီးစင်နဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတရားဝင်သတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးမောင်တော်ဒေတာအကျန်းဖက်ဖြစ်စဉ်ကြောင့်နေရဆွန့်ခွာသွားကြတဲ့မိသားစုဝင်တွေအနေနဲ့ပထမဆုံးပြန်လာတဲ့ဆိုရဲအစ္စလမ်ဘာသာဝင်မိသားစုဟာမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားကမြေကွက်ကလေးမှာနေထိုင်ခဲ့သူတွေဖြစ်တယ်လို့ဒုက္ခသည်ရဲ့ဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးက AFP သတင်းဌာနကိုပြောကြားခဲ့ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကြီးညာသွားတာဖြစ်ပါတယ်အခုနှစ်အတွက်အစီအစဉ်ထုတ်လို့ရမှုကမှန်ရင်နိုင်ဖြစ်ပြီးတော့အသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်VOE ရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 49 50နဲ့လိုင်းနာမီတာ190တို့ကနေတန်လှင်ပေးခဲ့တာပါ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.